ိုင်းနိုင်ငံမှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမျှော်လင့်မထားလောက်အနိုင်ရခဲ့တဲ့ Move Forward Party ခေါင်းဆောင်ကတခြားပါတီခုနှစ်ခုနဲ့အတူညွန်ပေါင်းအစိုးရဖွဲ့နိုင်ဖို့အခြေအနေကောင်းပြီလို့ပြောကြားလိုက်ပါတယ်။ထိငိမ်ပြီးတော့မျှတတဲ့အစိုးရတရားဖွဲ့နိုင်အောင်လို့နောက်ထပ်ပါတီတွေရဲ့ထောက်ခံမှုရမယ်လို့အခိုင်အမာယုံကြည်တဲ့အကြောင်း Move Forward Party ခေါင်းဆောင် Peter Limcharo in လက်ကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်။
Press conference is to ensure the public that my coalition is firmly taking shape. There's momentum.
ညမောင်းဆိုရဖွင့်နိုင်ဖို့အတော်လေးရုံလုံးပါနေပြီဆိုတာကိုဒီပြည်သူလူထုကိုအာမခံပြောချင်ပါတယ်။သူဝင်ကြီးချုပ်ဖြစ်လာတဲ့နေ့ရောက်တဲ့အထိရှင်းလင်းပြတ်သားတဲ့လမ်းပေါ်မှာအချိန်အဟုန်နဲ့ဆက်ဆက်ပြီးတော့သွားနေပါပြီလို့ Move Forward Party ခေါင်းဆောင် Peter Limcharo in လက်ကပြောကြားခဲ့တာပါ။သူပါတီနဲ့အတူညွန်ပေါင်းဖွဲ့မဲ့ပါတီခုနှစ်ခုကကောင်းဆောင်တွေနဲ့အတူဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့စီလုံးမှုရှိတဲ့ဆိုတာကိုလည်းပြသခဲ့ပါတယ်။လွှတ်တော်အမတ်နေရာ900ရှိတဲ့အောက်လွှတ်တော်မှာလောလောဆယ်အထိညွန်ပေါင်းဖွဲ့မဲ့ပါတီ၈ရက်ပေါင်းရင်လွှတ်တော်အမတ်313ရောက်နေရာရှိမှာဖြစ်ပါတယ်။မေလ14ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလူငယ်အများစုရဲ့ထောက်ခံမှုနဲ့ Move Forward Party ဟာအမတ်နေရာအများစုနဲ့အနိုင်ရခဲ့တာပါ။အမတ်နေရာဒုတိယအများဆုံးရထားတဲ့ပွေထိုင်းပါတီလည်းညွန်ပေါင်းအစိုးရဖွဲ့ဖို့သဘောတူထားတဲ့အထက်မှာပါဝင်ပါတယ်။ဒါပေမဲ့ရှစ်ပါတီခေါင်းဆောင်တွေမေလ22ရက်နေ့မှာလက်မှတ်ထိုးကြမယ်။ညွန်ပေါင်းဖွဲ့ရေးနားလည်မှုစာကျွန်းလွှာ MOU ပါအချက်တချို့နဲ့ပတ်သက်လို့တော့ပွေထိုင်းနဲ့ Move Forward ကြားမှာသဘောထားကွဲမှုတွေရှိနေပါတယ်။ထိုင်းတော်ဝင်မိသားစုတွေအပေါ်ဝေဖန်ရင်2003နှစ်ကနေ15နှစ်အထိထောင်ချခံရနိုင်တဲ့ Lay Majesty ဥပဒေကို Move Forward Party ကပြင်ဆင်မဲ့အစီအစဉ်အပါအဝင်တချို့ကိစ္စတွေကိုပွေထိုင်းပါတီကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့ပါတီကောင်းဆောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာကိုလည်းဘန်ကောက်ပို့သတင်းစာထဲမှာကိုးကားဖော်ပြပါတယ်ရှင်။